မင်္ဂလာညနေခင်းပါရှင်။2019ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပါကစ္စတန်နိုင်ငံကဖျားကြောင်းတစ်ခုပြည်ပမှာဒီနေ့ဆော်ဝိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထံမှနေတည်ဆုံးသွားပါတယ်။ရတဲ့တဲ့ကကိုအလုံးနဲ့ကိုချော်စိုးတို့တမန်ရဲ့လူငင်းချနာဝင်မင်းနဲ့လွတ်မြောက်လာတဲ့ပေါ်အမေရိကန်တမန်အင်ဂျီတို့ကကြိုဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပြေးသွားမှာပ
ါအခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာနေပြည်တော်မှာဒီကနေ့နောက်ဆုံးပိတ်ကျင်းပခဲ့တဲ့အမျိုးသားပြန်တဲ့တင်မြင့်ရေးနဲ့ငင်းချမ်းရေးအတွက်ငင်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲဖွင့်ပွဲမှာတော်အောင်ဆန်းစုကြည်ကဘလို့တိုက်တွန်းခဲ့ပါသလဲ
ပဋိပက္ခကြောင့်ဒုက္ခရဲ့မြေရောက်နေသူတွေကိုအပြည့်အဝပြည်စောင့်ရှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများ
ငင်းချမ်းရေးအတွက်ဘာသာပေါင်းစုံကိုးကွယ်သူတွေအပေါ်တိုက်တွန်းချက်နဲ့အတူနှာစင်နိုင်ပါတယ်ရှင်။မနေ့တော့ကသမရရဲ့လွတ်ငင်းသက်သာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ရိုက်တာသတင်းတောက်ကိုဝလုံစနီးနဲ့ BOE ရဲ့တည်ထန့်ဆက်သွယ်မေးမြန်းချက်နဲ့အတူကုလသမဂ္ဂရဲ့ကမ္ဘာလုံးဆိုင်ရာယင်အန္တရာယ်ကင်းရှင်ရေးလှုပ်ရှားမှုမှာမြန်မာနိုင်ငံယင်နဲ့လမ်းအန္တရာယ်ကင်းရှင်ရေးအဖွဲ့ကရောဘာတွေများလှုပ်ရှားဆောင်ရွက်ခဲ့တယ်လဲဆိုတာနှာစင်ကြရပါမယ်။နောက်ပိုင်းမှာတော့အမေရိကန်ရဲ့လက်ရှိသမ္မတရွေးကောက်ပွဲကာလကရုရှားနဲ့ပူးပေါင်းဆောင်ရွက်မှုရှိမရှိအစီရင်ခံစာရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြပေးသွားမှာပါရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောင်းမြို့ကဖျားကြောင်းအပြင်ဘက်မှာဒီနေ့ဆိုရင်ပောက်ကွဲမှုဖြစ်ရာကလူရှိဦးထံမှနေတည်ဆုံးပြီး20ကျော်ဒဏ်ရာရသွားပါတယ်။ပြည်ကြောင်ဝင်ဘောဝါတစ်ခုနီးရက်ထတဲ့ရေကားတစ်စင်းကိုပြစ်မှတ်ထားပုံရတဲ့တက်ခဲမှုတွင်ရက်ကဖို့ရင်၅ဦးသေဆုံးကြောင်းလဲအခင်းပြေပန်ချက်ပြင်းနဲ့စုံစမ်းရေးရရှိချုပ်ကပြောပါရယ်ပါကစ္စတန်မှာအကြီးဆုံးနဲ့အလဲပတ်လာသူအများဆုံးပြည်ကြောင်တွေကတစ်ခုဖြစ်တဲ့ဒါဒါဒါဘာလို့ဒေသခံတွေခေါ်ကြတဲ့စစ်တရာစုခေစူဖီပြည်ကြောင်ဟာ2010ပြည်နှစ်ကလူပေါင်း40သေဆုံးခဲ့တဲ့ပောက်ကွဲမှုအပဝင်အရင်ကလဲတက်ခဲမှုတွေကြုံရပူပါရယ်နောက်ပိုင်းမှာတော့ရဲလုံရုံရုံနဲ့အဆောင်ချက်ထားခဲ့တာပါပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်မှာတော့ဖျားเจ้าတောင်ရှိသူတွေကတကားရီအားလုံးကိုပိတ်ခဲ့ပြီးဖျားเจ้าနဲ့ရောင်းနေသူတွေကတော့နောက်ပိုင်းမှာနောက်ဖေးဘောက်ကနေထွက်ခဲ့ကြရပါတယ်။အခင်းဖြစ်ရနေရာကတော့ရောက်တက်ဖို့နဲ့အချမ်းဖက်ဝါဒတံပြန်တက်ဖြစ်တောင်ရှိသူတွေပိတ်ဆို့လုံခြုံရေးယူခဲ့ကြတာပါ။ပြည်နယ်ဝန်ကြီးချုပ်အိုစမာဘော့စတာကလည်းတခြားမျိုးတွေကိုလည်းပတ်သွားမဲ့ခီးစင်တွေဖြတ်လိုက်ပြီးအချိန်တွေကိုဆက်စစ်နိုင်မှုအရေးပေါ်အစီအမြင်လုံခြုံရေးအစီအဝတ်တစ်ခုလည်းခေါ်ယူခဲ့ပါတယ်။အစ္စတန်ဘာသာဝင်ရဲ့ရမ်ဒန်ဥပုပ်ဒုတိယနေ့ဖြစ်ပါကစ္စတန်နိုင်ငံမှာဆင်နွှဲနေစဉ်တက်ခဲမှုနဲ့ကြုံရတာပါ။
ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရေးကိုပုတ်ခတ်စော်ကားတဲ့ဆိုရဲဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးနိုင်ငံထဲကနေထွက်ခွာသွားပြီးဆိုရဲသတင်းတွေထွက်ပေါ်လာပါတယ်။အာရှပီပီတိုင်းပြည်ထဲကနေထွက်သွားတဲ့သတင်းကိုပါကစ္စတန်သတင်းဌာနအတော်များများကပုတ်ထုံးနေမှာဖော်ပြခဲ့တာပါ။အာရှပီပီနဲ့သူ့ရဲ့မိသားစုကိုနိုင်ငံရေးခလုံးခွင့်ပေးတဲ့ကနေဒါနိုင်ငံကိုထွက်ခွာသွားတယ်လို့သူ့ရဲ့ရှင်နေ Save Wool Maluk ကပြောကြောင်း Reuters သတင်းကပြောပါရယ်။ပန်ချက်ပြည်နယ်ထဲကယာကင်တစ်ခုမှအလုတ်အူလုတ်တဲ့မွတ်စလင်အမျိုးသမီးတွေနဲ့စကားအခြေအတင်ဖြစ်တဲ့အချိန်မှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုအာရှပီပီကပုတ်ခတ်စော်ကားခဲ့တယ်ဆိုပြီးဆွဆွဲချက်နဲ့2009ခုနှစ်မှာမူခင်ဖြစ်ခဲ့တာပါ။အစ္စလမ်ဘာသာဝင်မဟုတ်တဲ့အာရှပီပီခတ်လာပြီးတဲ့ရေကိုမတောင်းနိုင်ဘူးဆိုပြီးငင်းဆန်ရကအငင်းအခုံဖြစ်ခဲ့ကြတာဖြစ်ပါလေ။အာရှပီပီအပေါ်2019ခုနှစ်မှာချမှတ်ခဲ့တဲ့တည်တံ့ကိုပါကစ္စတန်တရားရုံးချုပ်ကရုပ်သိမ်းပြီးမနစ်ကတရက်သေးလွတ်ပေးလိုက်တဲ့အပေါ်သဘောရတင်းမာတဲ့အစ္စလမ်ဘာသာရေးကောင်ဆောင်တွေကစန့်ကျင်ခဲ့တာပါ။အဲ့လိုတရက်သေးလွတ်ပေးခဲ့တဲ့အတွက်သဘောရတင်းမာတဲ့အစ္စလမ်မိတ်နိုင်ငံရေးပါတီTLP ဦးဆောင်တဲ့ဆန္ဒပြပွဲတွေပါကစ္စတန်နိုင်ငံတော်ပေါ်ပေါက်ခဲ့ပြီးတော့အကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့ပါတယ်
။ယူရိုနိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ပါကန့်သက်ချက်တချို့ကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့အကြောင်းယူရိုသမ္မတဟာဆန်ရူဟာနီကဒီနေ့ပဲကြေညာလိုက်ပါတယ်။တပ်ဆင်ထားတဲ့ယူရိုနီအနေနဲ့ရေလေးပစ္စည်းစုဆောင်းမှုပေါ်ကန့်သက်ချက်ကိုဆက်လက်လိုက်နာတော့မှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်သွားတယ်လို့ UN ပေါ်စီးပွားရေးရာပိတ်ဆို့တံခါးမှုတွေချမှတ်ခဲ့ပြီးတဲ့နောက်စာချုပ်မှာလက်မှတ်ရေးထိုးတဲ့ကျန်နိုင်ငံတွေအနေနဲ့သဘောတူညီချက်တိုင်းလိုက်နာရမယ့်စာ UN နိုင်ငံရဲ့ရင်းနှီးတဲ့ဘဏ်လုံငန်းတွေပေါ်အမေရိကန်ရဲ့တံခါးမှုတွေကိုလက်ခံခဲ့ကြတယ်လို့လည်း UN သမ္မတကပြောဆိုခဲ့ပါတယ်။ပြင်ဆင်နိုင်မှုရပ်ပေါင်း60အချိန်ပေးမှဖြစ်ပြီးနောက်တစ်ဆင့်အနေနဲ့အစ်မြင့် UN တပ်ဆင်မှုတွေ ကိုပြန်လည်ဆက်တင်သွားမယ်အကြောင်းလေးပြောဆိုခဲ့တာပါ။စာချုပ်ပါကျန်နိုင်ငံနေနဲ့ယူရိုနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ်ဆိုရင်စာချုပ်ပါစည်းမျဉ်းတွေကိုပြန်လည်လိုက်နာမှာဖြစ်တဲ့အကြောင်းလေးယူရိုသမ္မတကပြောပါရယ်။အမေရိကန်ရဲ့လိုရည်တရားယူရိုအတွက်ရွေးစရာလမ်းမရှိသလိုစာချုပ်ပါကျန်နိုင်ငံနေနဲ့အခြေအနေတွေကိုပြောင်းလဲနိုင်မယ်အခွင့်အလမ်းအနည်းချင်းသာကျန်တော့တဲ့အကြောင်းလေးယူရိုနိုင်ငံကြားရေးဝန်ကြီးမိုဟာမက်ရာဘက်ဇာရက်က Twitter လူမှုအခွင့်အရေးကနေပြောဆိုထားပါရယ်။အမေရိကန်ပြည်ထောင်ပြင်သစ်ရုရှားတရုတ်ဂျာမနီနိုင်ငံတွေနဲ့ယူရိုတို့ကြားသဘောတူညီချက်အရသက်ဆင်ပြီးတဲ့ယူရိုနီယံတွေကိုအကန့်အသတ်နဲ့သာစုဆောင်းဝင်နဲ့ရောင်းချောက်ဝင်ပြုထားတာဖြစ်ပါတယ်
။ဗင်နီဇွဲလားရဲ့ထောက်လိုင်းရေးဌာနဟောင်းပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့အရေးယူတန်ခတ်မှုတွေရုပ်သိမ်းလက်ကြောင်းအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကကြေညာခဲ့ပါတယ်။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံရဲ့တရားရုံးချုပ်လက်အောက်ခံရဲစခွတ်တရားသူကြီး25ဦးကိုအရေးယူနိုင်ခြေရှိတယ်လို့သတိပေးလိုက်တယ်လို့သမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချဖို့နှိမ့်လန့်အားလုံးကိုစဉ်းစားနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့အမေရိကတိုက်နိုင်ငံများညီလာခံမှာသူ့သမ္မတပန်စ်ကစီးရဲအရဆောင်ရွက်နိုင်ခြင်းရှိကြောင်းပြောဆိုရမှာတော့တက်ရောက်လာသူတွေကတိတ်ဆိတ်စွာတုန်ပြန်ကြတာပါ။ဗင်နီဇွဲလားနိုင်ငံမှာလွတ်လပ်ရေးရတဲ့အထိပြည်သူတွေဖက်ကဆက်လက်ရပ်တည်ရမယ်လို့ကတိပြုပြောဆိုရမှာတော့ညီလာခံတက်ရောက်လာသူတွေကလက်ခုပ်တီးပြီးတော့ထောက်ခံမှုကိုပြသခဲ့ပါတယ်။ဗင်နီဇွဲလားဒုက္ခသည်တွေနဲ့အခြားလိုအပ်နေသူတွေအတွက်ငားလာတာကျန်းမာရေးစောင့်ရှောက်ပေးမယ်။အမေရိကန်စစ်သည်မော်ဆေးရုံကြီး USNS Comfort ကိုအဲ့ဒီဒေသစီဂျွန်လာမှာဆီလို့မယ်လို့လည်းမစ္စတာပန်စ်ကအတည်ပြုပါရယ်တမရမာဒူရိုဖက်ကနေတိုက်ခံပဲပြောင်းလာတဲ့ဗင်နီဇွဲလားရဲ့ SCBIN ထောက်လိုင်းရဲ့အကြီးအကဲဟောင်းဖိုချုပ်ကြီးမန်နျူအယ်ဖာဂူရာပေါ်အရေးယူတန်းခတ်ထားတာကိုအမေရိကန်ဗန္ဒယေးဝန်ကြီးဌာနကအင်္ဂါနေ့မှာပယ်ဖျက်ပေးခဲ့ပါရယ်တမရမာဒူရိုအပေါ်ထောက်ခံမှုအားနည်းသွားစေဖို့ရည်ရွယ်ပြီးတော့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရအရာရှိ150ရုပ်အပေါ်အမေရိကန်အစိုးရကအရေးယူတန်းခတ်ထားတဲ့အထက်မှာထောက်လိုင်းရဲ့အကြီးအကဲဖာဂူရာလည်းသူပါဝင်ဖြစ်ပါရယ်
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.79 kHz 1068ည9.19 kHz 15965နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်လေးဝက်ချဲအုပ်တွေဖောက်ပြမှုနဲ့ထောင်နာကလေးနဲ့ချက်ခံနေရတဲ့ရတနေတော့ကိုအလုံးနဲ့ကိုကျော်စိုးဦးတို့ကိုသမရရဲ့လူချင်းချင်းနာဝင်အမိန့်နဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်သမ္မတအင်ပီရိုကကြိုဆိုလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပောင်း900ကျော်ဖမ်းဆီးခံရပြီးနောက်မိသားစုနဲ့ပြန်လည်ဆုံဆွေးခွင့်ရတဲ့အပေါ်ဝမ်းမြောက်မိတဲ့အကြောင်းအင်ပီရိုကြေညာချက်ကဖော်ပြလိုက်တာပါမြန်မာနိုင်ငံကဖမ်းဆီးခံတခြားသတင်းသမားတွေလည်းအလားတူလွတ်မြောက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်မနေ့ကပဲအမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကလည်းသတင်းအလုပ်လုပ်ရင်ဖမ်းဆီးခံရတဲ့ရတနေတော့နှစ်ယောက်လွတ်မြောက်လာတဲ့အပေါ်ကြိုဆိုကြောင်းပြောဆိုလိုက်တယ်လို့ငွေကြေးဝင်ကြီးမက်ပွန်ပြေကလည်းဒင်းတော်တွေကိုလွတ်ပေးရဖို့ကြိုဆိုပေမဲ့ကျန်နေသေးတဲ့ဖက်စီကန်တရင်သမားတွေလွတ်ပေးဖို့နဲ့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေပုံမှန်ရရှိဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တရင်ယူနေတော့2019ခုနှစ်ဒီဇင်ဘာလမှာဖက်စီကန်ရပြီးရခိုင်ပြည်နယ်ကလူမျိုးရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲတရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခံခဲ့ရတာဖြစ်ပါတယ်။ဒင်းတော်နှစ်ယောက်လွမြောက်လာတဲ့ပုံမှာတော့အမေရိကန်နာမကကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းဒေသလက်ခွင့်နဲ့လူခွေရေးလှုပ်ရှားမှုအဖွဲ့တွေကလည်းကြိုဆိုခဲ့ကြပေမဲ့မြန်မာနိုင်ငံမှာသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ဖိနှိပ်မှုတွေနဲ့ချင်းချောက်မှုအန္တရာယ်တွေရှိနေစေဖြစ်တာကိုလည်းသတိပေးခဲ့ကြပါရယ်
1985နဲ့1996ခုနှစ်အတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့တာကြောင့်အဲ့ဒီ10နှစ်တာကာလတည်းကရှင်းတဲ့အတွက်အစိုးရစီကလည်းအခွန်ကင်းလွတ်ခွင့်ရခဲ့တယ်လို့ The New York Times သတင်းစာကြီးကအင်္ဂါနေ့မှာဖော်ပြလိုက်ပါတယ်။သမ္မတထရမ့်ကသူဟာကိုပိုင်အစွမ်းအစနဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာသလိုအပေးအယူလုပ်တဲ့နေရာမှာလည်းဆရာတစုဖြစ်တယ်ဆိုပြီးပြောဆိုလာတာပါ။အမေရိကန်အခြားအခွန်ဝန်ထမ်းတွေတဲ့ထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကတစ်နှစ်ထက်တစ်နှစ်အရှုံးပေါ်ခဲ့တယ်လို့ The New York Times သတင်းစာကဆိုပါတယ်။ထရမ့်ရဲ့အခွန်ဆောင်ဆရွက်စရံအစ်စ်အမှန်တွေကိုသတင်းစာကဖော်ပြခြင်းမရှိပေမဲ့အဲ့ဒီအခွန်ဆရွက်စရံတွေကိုလက်လတ်မိတဲ့သူစီကရတဲ့သတင်းအချက်အလက်တွေကိုသတင်းစာကအသုံးပြုထားတာပါ။အဲ့ဒီကာလအတွင်းထရမ့်အရှုံးပေါ်ခဲ့တဲ့ငွေအများစုဟာသူ့ရဲ့အဓိကစီးပွားရေးလုပ်ငန်းတွေဖြစ်တဲ့ဟိုတယ်ရီကာစီနိုလောင်းကစားရုံတွေနဲ့လူနေတိုက်ခန်းတွေစီကဖြစ်ပါတယ်။ဒါအပြင်လေကြောင်းလိုင်းတခုကြေးစားဘောလုံးအသင်းတွေနဲ့အိမ်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေကရင်းနှီးမြှုပ်နှံမှုတွေစီကလည်းပါဝင်ပါတယ်။ထရမ့်ရဲ့စီးပွားရေးလုပ်ငန်းမှာရင်းနှီးမြှုပ်နှံကြတဲ့သူတွေနဲ့ဘဏ်တွေစီကဝင်လာတဲ့ငွေအများစုနဲ့အဲ့ဒီကာလအတွင်းထရမ့်စိန်ကြကြဆက်ပြီးတော့နေနိုင်တာဖြစ်တယ်လို့လည်းသတင်းစာကပြောပါတယ်။ သူ့အဖေရဲ့ချမ်းသာကြွယ်မှုပေါ်မှာလဲထရမ်ကမိခိုခဲ့ရတယ်လို့သတင်းကဖော်ပြပါရယ်။စီးပွားရေးလုပ်ငန်းတွေကလည်းငွေအမြောက်များဆုံးရှုံးခဲ့တဲ့သူတွေကိုဝင်ငွေခွန်ထမ်းဆောင်ခွင့်ကင်းလွတ်ခွင့်ပေးထားတဲ့အမေရိကန်ဥပဒေကြောင့်ဘယ်ဥပဒေကိုမှထရမ်ချိုးဖောက်ခဲ့ခြင်းမရှိတာကိုလည်းတွေ့ရပါရယ်။သတင်းစာကဖော်ပြချက်နဲ့ပတ်သက်လို့တော့တမလအင်မီရိုစီကတုံ့ပြန်ချက်တော့ထွက်မလာသေးပါဘူး။
အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကကျောင်းတစ်ယောက်မှာမနေ့ကကျောင်းသားနှစ်ယောက်ရဲ့ပြစ်ခတ်မှုကြောင့်တန်းဖို့တယောက်သေဆုံးပြီးရှစ်ယောက်ဒဏ်ရာရတဲ့ကြောင်းအာနာဝနီကပြောပါရယ်ပြည်နယ်မြို့တော်ဒန်ဗာတောင်ဘက်က Highlands Ranch Stem ကျောင်းဝင်းထဲကနှစ်နေရာမှာပြစ်ခတ်မှုဖြစ်ခဲ့တာပါပြစ်ခတ်မှုဖြစ်ပွားကြောင်းတရင်ရပြီးမိနစ်ပိုင်းအတွင်းမှာပဲလူကြီးတက်ဖို့ဝင်နေကျောင်းကိုရောက်သွားခဲ့ကြပြီးမတင်ငါသူနှစ်ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအခင်းဖြစ်ရာဒေါက်ကလတ်ခဲရဲတပ်ဖွဲ့အကြီးကတိုနီစပါလော့ကတရင်တော်တွေကိုပြောပါရယ်ဖမ်းဆီးလိုက်သူနှစ်ဦးနဲ့သူကအသက်18နှစ်အရွယ်ဖြစ်ပြီးနောက်သူကတော့အသက်မပြည့်သေးသူသူဖြစ်တဲ့အကြောင်းနဲ့သူတို့ကျောင်းရဲတပ်ဖွဲ့ကအရင်ကမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါပြစ်ခတ်မှုတရင်ကြောင်းပြည်လူရောရောက်လာကြတဲ့မိဘတွေကိုတော့အနည်းနာကနားနေဆောင်မှာထားပြီးဘေးလွတ်ရာခေါ်ထုတ်လာတဲ့ကျောင်းသားတွေကိုပြန်ပေးခဲ့ပါတယ်။သမရအင်ပြူတော်ကတော့ပြစ်ခတ်မှုဖြစ်ရာဒေသခံအတိုင်းဝိုင်းနဲ့စုံစမ်းစစ်ဆေးနေတဲ့လူငယ်တောင်ရှိသူတွေကိုအားပေးစကားပြောကြားခဲ့ပါတယ်။
တောင်အာဖရိကနိုင်ငံသားတွေဟာအထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ရေးမဲယုံတဲ့အပြင်ဘက်မှာဗိုလ်ထုတ်နေကတန်စီဆောင်ဆိုင်ခဲ့ကြပါတယ်။နိုင်ငံမှာနှစ်နဲ့ချီကြအောင်စီးပွားရေးတွေကျဆင်းပြီးတော့အကျင့်ပြတ်ချဆောင်မှုတွေမြင့်တက်နေတဲ့အချိန်မှာရွေးကောက်ပွဲကျင်းပတာပါ။ဒီရွေးကောက်ပွဲဟာလွန်ခဲ့တဲ့25နှစ်ကလူမျိုးရေးခွဲခြားမှုတွေပပျောက်ခဲ့တဲ့အချိန်ကလေးကအုပ်ချုပ်လာတဲ့ ANC ပါတီနဲ့လက်ရှိသမ္မတ Gary Ramaphosa အပေါ်လူမျိုးရေးထောက်ခံမှုကိုစံသပ်မဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။နိုင်ငံတွင်အလုပ်လက်မဲ့နှုန်းတွေ28ခုနှစ်ရာခိုင်နှုန်းအထိကျဆင်းပြီးတော့အကျင့်ပြတ်ချစားမှုအရှုပ်တော်ပုံတွေကြောင့်သမရဟောင်း Jacob Zuma မနစ်ကအာဏာလှည့်လို့ခရပြီးလူကြိုက်များတဲ့ ANC ပါတီရဲ့ပုံရိပ်တွေလည်းကျဆင်းလာခဲ့ရတာဖြစ်ပါတယ
်ဗုဒ္ဓဦးနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နားလောင်တို့ပြောပြပေးသွားကြတာပါရှင်အခုမြန်မာပြည်ဘက်ကသတင်းဆောင်ပါတွေဇက်တိုက်နားဆင်နိုင်ပါပြီရှင်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမေတ္တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကအဓိကခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြပြီးဒီဆွေးနွေးချက်တွေကိုအစီရင်ခံစာတစ်စောင်ပြုစုဖြန့်ဝေသွားမှာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီဆွေးနွေးပွဲအဖွဲ့ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဘာသာရေးပြိပက္ခတွေမဖြစ်ပွားအောင်တားဆီးကာကွယ်ဖို့တိုက်တွန်းခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အမျိုးသားပြည်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးအတွက်ဘာသာပေါင်းစုံငင်းချမ်းရေးငင်းချမ်းမြစ်တာအဖွဲ့ရဲ့ဒုတိယအကြိမ်အကြံပြုဆွေးနွေးပွဲကိုမေလ9ရက်ကနေ10ရက်နေ့အထိနေပြည်တော်တင်ကဟဟိုတယ်မှာနှစ်ရက်တာကျင်းပတာဖြစ်ပါတယ်။မေလ9ရက်နေ့ဆွေးနွေးပွဲဖွင့်ပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့အမှစကားပြောကြားရမှာအခုလိုတိုက်တွန်းထားပါတယ
်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့လူမျိုးပေါင်းစုံတို့ရဲ့မတူကွဲပြားတဲ့ဘာသာအချင်းချင်းအပြန်အလှန်နားလည်ယုံကြည်မှုများသရှိပြည်တည်ရင်အေးချမ်းတဲ့လူနေမှုဘဝကိုမြင့်တင်ဖို့ဘာသာရေးပဋိပက္ခများမဖြစ်ပွားအောင်ကာကွယ်တားဆီးဖို့ပဋိပက္ခကြောင့်ဒုက္ခရောက်မှုရောက်နေသူတွေကိုအပြည့်အဝကူညီဆောင်ရှောက်ပြီးပြန်လည်ထူထောင်ပေးနိုင်ဖို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းများမှာမိမိတို့ယုံကြည်ကိုးကွယ်ရာဘာသာတရားရဲ့သွန်သင်ဆုံးမချက်များနဲ့အညီအပြန်အလှန်လေးစားမှုနဲ့ဥပပေါင်းဆောင်ရွက်ချဖို့ကိုတိုက်တွန်းလိုပါတယ်
မြန်မာနိုင်ငံငင်းချမ်းပြစ်တာအဖွဲ့နာယကကာဒီနယ်ချားလ်စ်ဘိုငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေတို့လည်းအဖွဲ့အမှားစကားပြောကြားခဲ့ကြပါတယ်။ဒီကနေ့မေလ10ရက်နေ့အစည်းအဝေးပြီးဆုံးချိန်မှာတော့ငင်းချမ်းပြစ်တာအဖွဲ့ဥက္ကဋ္ဌဦးမြင့်ဆွေကယခင်နှစ်ပထမအကြိမ်ဆွေးနွေးပွဲကအတိုင်းခေါင်းစဉ်၅ခုကိုဆွေးနွေးခဲ့ကြောင်းပြောပါတယ
်။ဆွေးနွေးပွဲကတော့ကျွန်တော်တို့ topic ၅ခုနဲ့ကျွန်တော်တို့ discussion လုပ်ပါတယ်နော်မနေ့ညနေ။နောက်ဒီနေ့မနေ့တော့အဲ့ကပ္ပင်းကူရဲ့ result တွေကိုကျွန်တော်ပြန်သူ့ပေါင်းပြီးတော့ဆွေးနွေးပြီးတော့ coacher report ကျွန်တော်ထင်တယ်တပတ်လောက်တင်ထွက်ပါလိမ့်မယ် report ကတော့ကောင်းစဉ်၅ခုကတော့အရင် passport တော့ကောင်းစဉ်၅ခုပဲကျွန်တော် select ဆွေးနွေးတာပါပြညာရေးရဲ့နောက်တော့လူငယ်ရေးရာရဲ့နောက်ပြီးတော့အမျိုးသမီးရေးရာရဲ့တိုင်းသားလူငယ်စုတွေရဲ့အခွင့်အရေးနဲ့တာဝန်များရဲ့နောက်ပြီးတော့ရခိုင် issue ပေါ့နော်ရခိုင်ရဲ့ diversity တို့အဲ့၅ခုကိုကျွန်တော်အုပ်စုခွဲပြီးတော့ဆွေးနွေးတော့
ပထမအကြိမ်ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကို2018ခုနှစ်နိုဝင်ဘာလ21ရက်နေ့ကနေ22ရက်နေ့အထိနေပြည်တော်မှာကျင်းပခဲ့စဉ်ကပညာရေးကဏ္ဍလူငယ်များနဲ့ထိတွေ့ဆက်ဆံရေးနဲ့ကလေးတငယ်ကာကွယ်စောင့်ရှောက်ရေးကဏ္ဍ အမျိုးသမီးများရဲ့စွမ်းရည်မြင့်တင်ရေးနဲ့ဒန်းဒူပါဝင်ခွင့်ဆိုင်ရာကဏ္ဍတန်တားလူမျိုးစုဝေအားလုံးနဲ့လူနည်းစုအဖွဲ့အစည်းတွေအတွက်ဒန်းဒူခွင့်ရေးနဲ့တာဝန်ယူမှုတာဝန်ခံမှုကဏ္ဍရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ကိုပိုင်လက္ခဏာအထောက်အထားမတူကွဲပြားမှုတွေနဲ့တမျိုးကျစိန်ခေါ်မှုများကဏ္ဍစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ် ဒီကောင်းစဉ်တွေကိုစီရင်ခံစားပြုစုပြီးရယ်လေဂျင်ဖော်ပီးစ်ငင်းချမ်းမြစ်တာအဖွဲ့ဝင်နိုင်ငံပေါင်း90ကုလသမဂ္ဂမြန်မာနိုင်ငံရှိတပ်တမန်တွေနဲ့အစိုးရဌာနဆိုင်ရာတွေကိုဖြန့်ဝေခဲ့တယ်လို့ဒီစီရင်ခံစားပါအကြံပြုချက်တွေကိုအကောင်အထည်ဖော်ဖို့ကော်မတီတွေဖွဲ့ဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်
ကျွန်တော်ရဲ့ဒီမန်ဂျက်ကမြို့သားပြန်လဲတင်ပြရင်းနဲ့ညဉ့်ညဉ့်ဆိုတဲ့ကောင်းတဲ့နဲ့ကျွန်တော်ဆွေးနွေးတာညဉ့်နိုင်ငံမှာပြည်ဝအဖြစ်နေတဲ့ဧရိယာတွေမှာမြို့သားပြန်လဲတင်ပြမှုမရှိဘူးညဉ့်ညဉ့်မရဘူးကြောင့်ပေါ်ပေါက်နေတဲ့အခက်အခဲတွေပေါ်ထွက်တာပေါ့နော်ဒါတွေဒီပြဿနာတွေကိုကျွန်တော်မဖြေရှင်းနိုင်ပဲနဲ့တော့ညဉ့်ညဉ့်ရေးအကြောင်းပြောလို့မရနော်ညဉ့်ညဉ ားစီသွားတော့
လက်ရှိကျင်းပပြီးစီးတဲ့ဆွေးနွေးဝိုင်းမျိုးကို2020မလအထိဆောင်ရွက်ဖို့ရှိနေပြီးနောက်တစ်ကြိမ်ကိုလာမယ့်နိုဝင်ဘာလလယ်မှာဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆွေးနွေးဝိုင်းတွေဆောင်ရွက်နေစဉ်မှာလည်းအကြံပြုချက်ပါဖွံ့ဖြိုးရေးလုပ်ငန်းတွေကိုဒေသအလိုက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥဆောင်ကြိုးပမ်းသူတွေကပြောပါတယ
်ကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်အခု writer သတင်းတောက်ကိုဝါလုံးရဲ့ဇနီးနဲ့ဆက်သွယ်မြင်းများထားတာကိုလည်းနားဆင်ရပါမယ် writer သတင်းတောက်နှစ်ဦးဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ကိုလွင့်ငင်းသက်သာခွင့်ပေးလိုက်တဲ့နိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုအထူးကျေးဇူးတင်ကြောင်း writer သတင်းတောက်ကိုဝါလုံးရဲ့ဇနီးမှတ်အဲ့ဤမောင်ကပြောပါတယ်မိသားစုတွေပြန်လဲစုံစည်းခွင့်ရတဲ့အတွက်လည်းအတိုင်းမသိဝမ်းမြောက်မိတဲ့အကြောင်း VOA ကတည်ဆံဆက်သွယ်မြင်းများရမှာမှတ်ပန်းဤမောင်ကအခုလို့စပြောပါတယ်ရှင
်အတိုင်းမသိပဲဝမ်းတာတယ်ကိုကလေငကိုရဲ့လည်းဟိုအရင် interview တွေမှာတော့လည်းကိုဖြေဘူးတယ်ဘရောမထီမထိုးထီပေါက်တဲ့ဝမ်းတာမျိုးမျိုးလိုချင်လို့ဆိုပြီးတော့ဘဝမှာတစ်ခါမှတလောက်ဝမ်းတာတာကြုံခဲ့ဘူးအခုကတော်တော်ကိုဝမ်းတာတယ်မှာ
သူလွမြောက်လာတဲ့အပေါ်မှာဒီအမေရိကန်အခုဆိုရင်ဒုသမ္မတကိုယ်တိုင်ထုတ်ပြောတာဒီကုလသမဂ္ဂတူရင်းမှုချုပ်ကိုယ်တိုင်ကဝမ်းမြောက်တယ်ပေါ့နော်တကယ်ကမ္ဘာထိပ်သီးခေါင်းဆောင်တွေပါဝင်တည်င်းလွတ်လပ်ခွင့်တဲ့ဝိုင်းဝန်းကြိုးပမ်းနေကြတဲ့အဖွဲ့အစည်းတွေအားလုံးကလည်းတော်တော်လေးကိုဝမ်းမြောက်ဝမ်းသာဖြစ်တဲ့နောက်နိုင်ငံကတည်င်းတွေမှာလည်းပေါ်ပြခံရတော့ဒီပေါ်မှာရောဒီပန်းအီနေနဲ့ဘယ်လိုမြင်လဲရှင
်ညီမကဒီနိုင်ငံကအတိုင်းဝိုင်းနေအကုန်လုံးဟိုဒီသူ့ရဲ့အပေါင်းအသင်းတွေရောသူတို့လွတ်မြောက်ဖို့ကြိုးစားပေးတဲ့လူတွေရောသူတို့လွတ်မြောက်လာတဲ့အတွက်ဝမ်းသာပေးတဲ့လူတွေရောအားလုံးတကယ်ကိုယဉ်နေရနေပြီးတော့ကျေးဇူးတင်တယ်။ညီမတို့လည်းအဲ့ဒီအားတွေနဲ့ပဲရပ်တည်ခဲ့ရတာလေ။ပြီးတော့ဟိုအခုဒီလူငင်းချမ်းသာပေးတဲ့နိုင်ငံတော်သမ္မတကြီးရောနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ရောအကုန်လုံးကိုညီမတကယ်ကိုကျေးဇူးအထူးကိုတင်နေမှာရဲ့။ဟိုညီမတို့မိသားစုတွေကိုပြန်ဆောင်ကြီးခွင့်ပေးတဲ့အတွက်ကြောင့်ပေါ့နော်။
အဲ့ကိုဘာလို့လွမြောက်လာတဲ့နေပေါ့နော်သူတမီးကိုသူအခုမှသူတကွာတွေ့ရတဲ့ခါကျတော့တမီးရဲ့အဲ့တုံ့ပြန်တဲ့ပုံဘယ်လိုတွေ့ရလဲရှင
်အခုဒီလားလေနေဆိုရင်6လပြည့်လာမှာလေ6လပြည့်ရောမယ်ပေါ့နော်ဆိုတော့ကိုကအများအားဖြင့်စိုးရိမ်တာတခုရှိရဲ့သူ့ဖေနဲ့သူနဲ့တွေ့ရတဲ့အချိန်မှာတမီးလေးကဟိုသူ့ဖေပေါ်မှာစိတ်နေမှာဟိုအဲ့လိုမျိုးဖြစ်သွားလို့ရှိရင်သူ့ဖေစိတ်မကောင်းဖြစ်မှာကိုကအများအားတွေ့ရဲ့ဟိုအရင်တော့လည်းထောင်မှာတတမန်ကမ်းမှာတွေ့ရတဲ့ဟာတွေကတော့ဟိုအချိန်ကန့်တန့်နဲ့တွေ့ရတဲ့အခါကျတော့သူတို့ရဲ့ယဉ်ကျေးမှုကဟိုတိတ်ပြီးတော့ကိုယ်ကခံမှန်းလို့မရဘူးလေအဲ့လိုအငြင်းနဲ့ဆိုးရိမ်နေတဲ့အရာလေးကအခုကျတော့ဟိုကိုယ်ဆိုးရိမ်ရမလို့တော့ဘောနော်အခုမလေးရဆိုရင်လွတ်လာလာခြင်းမှာပဲသူ့ဖေမျက်နှာလေးကိုကိုင်ပြီးသူကတေချာကြည့်နေတဲ့အခါကျတော့လေစိတ်မနေဘူးမှာရယ်သူ့သားသမီးရကိုမြင်ရတာကိုတကယ်ဟိုစိတ်ချမ်းသာတယ်
ဒီကိုဝါလုံးခုတည်င်းသမားအတယောက်အနေနဲ့ကိုဝါလုံးရက်တီချက်ကိုနိုင်ငံတကာကလည်းဒီစံပြအနေနဲ့ဂုဏ်ပြုခဲ့ကြတာဆိုတော့ကိုဝါလုံးလွတ်လာပြီးနောက်ပိုင်းသူဆက်လုပ်မဲ့အလုပ်တွေပေါ်မှာရောညီမအနေနဲ့ဇက်ပြီးပံ့ပိုးသွားဖို့ရောရှိပါလားရှင
်သူဝါသနာပါတဲ့အလုပ်ကိုပဲသူရွေးချယ်ငွေတွေကလည်းသူနဲ့ညီမစပြီးတော့တည်ရချင်းမာရကသူကတည်င်းသမားဆိုတော့လေကိုကတော့သူဝါသနာပါတာရဲ့အရာဆိုရင်တားမြစ်ဖို့ရည်ရချက်မရှိဘူးနော်လို့ကျတော့အခုသူကြောင်းတက်မလားဘာလုံးမလဲဆိုတဲ့ဟာတော့ညီမတို့တော့လည်းဘာမှမတိုင်နေရသေးဘူးဝမ်းတာလုံးဖို့နေရတဲ့အဲ့အကြောင်းအရာတွေမရောက်သေးဘူးမှလည်းလို့ဖြစ်နေ
ရိုက်တာတရင်တာကိုဝါလုံးရဲ့ဇနီးမတ်ပန်းအီမွန်ကိုမိုင်းဂျန်နိုင်ငံဆက်သွယ်မြင့်မြတ်ထားတာဖြစ်ပါလေရှင်။အခုရင်အန်ဒီရဲ့လန်ဒီရဲ့ကင်းရှင်ရေးလှုပ်ရှားမှုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ကုလသမဂ္ဂရဲ့ပြစ်စမအကြိမ်မြောက်ကမ္ဘာလုံးဆိုင်ရာရင်အန်ဒီရဲ့ကင်းရှင်ရေးရသက်တပတ်လှုပ်ရှားမှုအနေနဲ့မြန်မာနိုင်ငံရင်နဲ့လန်အန်ဒီရဲ့ကင်းရှင်ရေးအဖွဲ့ MORS ကရန်ကုန်မြို့အတွင်းခရီးသွားပြည်သူတွေနဲ့တွေ့ဆုံပြီးအသိပညာပေးတာရင်စည်းကမ်းလိုက်နာတဲ့သူတွေကိုလက်ဆောင်ပေးတာတွေနဲ့စီယုံလှုပ်ဆောင်ခဲ့ပါတယ်။ MORS ရဲ့လှုပ်ရှားမှုတချို့ကို VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီရသက်တပတ်အတွင်းမှာတကမ္ဘာလုံးတိုင်းထားတဲ့ရင်အန်ဒီရဲ့ကင်းရှင်ရေးဆောင်ရွက်နေတယ်လို့မြန်မာနိုင်ငံရင်လန်းအန်ဒီရဲ့ကင်းရှင်ရေးအဖွဲ့ MORS ကလည်းသူ့ရဲ့လှုပ်ရှားမှုကိုအေပီလာ6ရက်ကနေ8ရက်အထိရန်ကုန်မြို့ကျွန်းမှာ3ရက်တာလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်တွေကိုအုပ်စု8စုခွဲပြီးဘတ်စကားပေါ်ကားဂိတ်ရင်မောင်းတွေမီးပွိုင်တွေလမ်းကူးသူတွေဂုံးကျော်တရာ3သူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာ MORS ရဲ့ပထမဆုံးအကြိမ်လှုပ်ရှားမှုမဟုတ်ပေမဲ့ရန်ကုန်တိုင်းအစိုးရရဲ့ပူးပေါင်းပါဝင်လာမှုကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်။စီယုံလုံးစော်ရဲ့နေရာမှာနီလန်းဟောင်းတွေကခွဲထွက်လုကင်တဲ့အတွက်အောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်း MORS အဖွဲ့ဝင်တဦးဖြစ်တဲ့ပါမုခဒေါက်တာအောင်သိန်းထီကပြောပါတယ
်။ဒီစီစဉ်မှာအရင်အရင်လုပ်ခဲ့တဲ့ပေါ့နော်။အစုဟိုပါပေါ့စီကန်ချိုးပေါက်တဲ့ကားတွေကိုအရေးယူမယ်လိုင်စင်သိမ်းမယ်တန်ဝင်ရိုက်တဲ့တမယိုးကျလုံနီးလုံခန့်နေနဲ့ခွဲထွက်ပြီးတော့ပေါ့။ကျွန်တော်တို့တကယ်စီကန်လိုက်လာတဲ့ယင်လေးစီကန်လိုက်လာတဲ့ခီးတဲ့တွေကိုကျွန်တော်တို့စုပေးတဲ့အနေနဲ့ပေါ့အမတ်တရပစ္စည်းလေးတွေပေးတဲ့စနစ်ကိုကျွန်တော်ပြောင်းလဲပြီးတော့ကျင့်သုံးတာပါခင်ဗျာဒီလိုကျင့်သုံးခြင်းအပြင်အများပြည်သူတွေကလည်းပို့ပြီးတော့စိတ်ဝင်စားပြီးတော့အစီအစဉ်အစ်စ်တစ်ခုဖြစ်တဲ့အတွက်ဒီရင်းအလန်းအနေနဲ့ကင်းရှင်းရေးအတွက်တို့ပို့ပြီးပူပေါင်းဆောင်ရွက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ပြန်ပြီးစနစ်တကျဖြစ်ဖို့အချိန်ယူရပေမဲ့လည်းတဖြည်းဖြည်းအောင်မြင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါက်တာအောင်သိန်းထီကဆက်ပြောပါတယ
်ဥပမာအပြင်ကားတက်နေတယ်စနစ်တကျတက်ဖို့အတွက်ကျွန်တော်တိုင်းပြည်မှာအရန်အားနေပါတယ်တယောက်နဲ့တယောက်ဦးစားပေးဖို့လူမတက်ဖို့အရင်ရောက်တဲ့လူကအရင်တက်ခွင့်ရှိအောင်ဆောင်ရွက်ပေးဖို့ခီးတဲ့တွေထဲမှာမမတန်မစွမ်းတဲ့လူတွေနာမကျန်းတဲ့လူတွေဦးစားပေးဖို့ယဟန်တန်ဃာတော်တွေတိလရှင်တွေဦးစားပေးဖို့ဒါတွေကအမတန်မှအရေးကြီးတဲ့အချက်လက်တွေပါဒါမျိုးတွေကိုကျွန်တော်တို့မြို့သူမြို့သားများဟာလိုင်းနာကြင့်ကြံသွားရင်လူမှုပတ်ဝန်းကျင်ဟာနေထိုင်လို့ကောင်းလာတဲ့လူမှုပတ်ဝန်းကျင်ဖြစ်လာမှာပါခင်ဗ
ျမြန်မာနိုင်ငံကလမ်းတွေပေါ်မှာရင်မတော်တဆောက်မှုနဲ့နေတိုင်းလူ14ယောက်လုံးရန်ကုန်မှာ 1.6 ယောက်လုံးသေဆုံးနေပြီးတကမ္ဘာလုံးအတိုင်းအတာလဲဆိုရင်တော့တစ်နှစ်ကိုလူ 1.35 တန်းသေဆုံးနေကြတာဖြစ်ပါတယ်။ဒီနေ့လိုအစီအစဉ်တွေအပြင်လူတွေကြားထဲမှာထဲထဲဝင်ဝင်ပုံပြီးသိလာဖို့အတွက်ဆိုရင်ပညာရေးရုပ်တံအစီအစဉ်တွေကိုလည်းလုပ်သွားဖို့ရှိကြောင်းဒါရိုက်တာခန့်လူကပြောပါတယ
်။နောက်ပိုင်းဆက်လုပ်မယ့်အစီအစဉ်တွေဆိုလည်းကျွန်တော်တို့ပညာပေးဇက်လန်တို့လေးတွေရိုက်ပြီးတော့ဒီလို channel တွေကနေနေပြီးတော့ပုံမှန်အစီအစဉ်တွေနဲ့ထုတ်လွှင့်တင်ဆက်ပြီးတော့အိုတီတီရောက်ပေါ့နော်တီတီစီစဉ်လေးတွေကြည့်ရင်လည်းခုနပေးသက်အရောက်တရာမှာ20ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ပဲဖြစ်ဖြစ်ကြည့်ပြသွားရင်လည်းဒါလေးတွေကိုကောင်းထဲမှာနည်းနည်းဆွဲဝါပြီးတော့ဟိုလိုက်နာကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အကျိုးရှိမယ်လို့တော့ထင်ပါတယ်ခင်ဗျအဲ့ဒါကြောင့်ဒီလိုလှုပ်ရှားမှုလေးတွေလုပ်ဖြစ်တာပ
ါရန်ကုန်တိုင်းအစိုးရရဲ့ပူးပေါင်းပါဝင်မှုနဲ့ရန်ကုန်တိုင်းရင်အန်ရဲ့လမ်းအန်ရဲ့ကင်းရှင်းကော်မတီ YRRSC ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Su Foundation အရက်ဘတ်အဖွဲ့ MORS နဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပူးပေါင်းလှုပ်ဆောင်ကြတာဖြစ်ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလှတဲ့ဘက်ကိုအလှည့်ပေးပါမယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးတာဝန်ရှိသူတွေ2016ရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိနဲ့တရားစီရင်ရေးပေါ်သမ္မတထရမ့်ကနှောက်ယှက်ဟန်တားခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းတွေးကြည့်ချက်တွေကိုဘလို့ရှေ့ဆက်ဆောင်ရွက်မယ်ဆိုတာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားသဘောထားကွဲနေကြပါတယ်။စုံစမ်းမှုအစီရင်ခံစာအရသမ္မတဘက်ကပြစ်မှုကျူးလွန်ခဲ့တဲ့လို့ရမတွေ့ဘူးလို့ရီပပ်ဘလစ်ကန်ခေါင်းဆောင်တွေကပြောနေပေမဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေဘက်ကတော့ရွေးကောက်ပွဲမှာနှောက်ယှက်ခဲ့တဲ့ရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေကိုအဆုံးသတ်လို့မရသေးဘူးလို့ပြောနေကြပါတယ်။ VOA သတင်းတောက်ဇလာတိကာဟုတ်ကဲ့သတင်းလွှာကိုမဆုမြတ်မွန်ကတင်ပြပါမယ်ရှင်
။လွှတ်တော်ကနေသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လောက်တဲ့အမှုတွေကို2016သမ္မတရွေးကောက်ပွဲစည်းရုံးမဲဆွယ်စဉ်ကကျူးလွန်ခဲ့တယ်လို့အထက်လွှတ်တော်အမတ် Elizabeth Warren အပါအဝင်ဒီမိုကရက်ထိပ်တန်းလွှတ်တော်အမတ်တချို့ကပြောနေကြပါတယ်
။ The information that has been given to us in the Mueller report clearly constitutes
အလို့တော်ကနေတရားစွဲတဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်ဖို့လုံလောက်တဲ့အချက်အလက်တွေမူလာရဲ့အစီရင်ခံစာထဲမှာရှင်းရှင်းလင်းလင်းတွေ့ရပါတယ်။အောက်မြတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတကိုတရားစွဲတဲ့အတွက်အရင်ကသဘောထားကွဲနေတဲ့နိုင်ငံမှာအခြေအနေပိုဆိုးသွားမှာဖြစ်တယ်လို့သမ္မတထရမ့်အပေါ်ထောက်ခံသူတွေပိုပြီးခိုင်မာသွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံရေးအမျက်ထွက်နိုင်တာမို့သမ္မတကတော့
သူ့ကိုတရားမစွဲဆွဲအောင်ဆွပေးနေတယ်လို့လည်းဆိုပါတယ
် Trump is goading us to impeach him. That's what he's doing. Every single day he's just like taunting because he knows
သူ့ကိုတရားမစွဲဆွဲအောင် Trump ကဆွပေးနေပါတယ်နေ့တိုင်းလည်းထိကပားကြီးကပားပြောပြီးတော့မခံကြအောင်လုပ်နေပါတယ်အဲ့ဒီလိုလှုပ်ရင်နိုင်ငံထဲမှာသဘောထားတွေတိတ်ကွဲကုန်မယ်ဆိုတာကိုသူကသိပါတယ်။ဒါပေမဲ့ဒါကိုသူကဂရုမစိုက်ပါဘူး။သူ့အပေါ်ထောက်ခံသူတွေပို့ပြီးတော့ခိုင်မာအောင်လှုပ်ချင်တာကိုပဲသူကသိပါတယ်။နိုင်ငံရေးတိတ်ဆန်လွတ်ပါတယ်။ဒါကြောင့်ကျမတို့ကနိုင်ငံရေးအရသူ့ကိုတရားစွဲလို့မရသလိုနိုင်ငံရေးကြောင့်ပဲတရားမစွဲလို့လည်းမရပါဘူး။အမှန်တရားကဘယ်လိုဖြစ်လာမလဲပဲစောင့်ကြည့်ရမှာပါ
။တရားရေးဌာနကနေလွှတ်တော်ကိုပေးတဲ့မော်လာရဲ့အစီရင်ခံစာကထိရှာလွယ်တဲ့အချက်အလက်တွေကိုဖုံးကွယ်ဖယ်ရှားထားတာပါ။ရှင်းနေချုပ်ဝီလျံဘားကလည်းအောက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့ဆင့်ခေါ်မှုကိုမလိုက်နာခဲ့ပါဘူး။သမ္မတထရမ့်ကလည်းဒီမိုကရက်အမတ်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်ရဲ့ဆင့်ခေါ်မှုမှန်သမျှကိုမလိုက်နာရအောင်လုပ်သွားမယ်လို့ပြောနေပါတယ်။ Republican ခေါင်းဆောင်တွေကလည်းမော်လာရဲ့စုံစမ်းမှုကအဆုံးတက်သွားပြီလို့ပြောကြားနေပါတယ်
။ This investigation went on for 2 years.
မင်းတောင်ကြားခဲ့တဲ့စုံစမ်းမှုအခုတော့အဆုံးသတ်သွားပါပြီ
။အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell အင်္ဂါနေ့ကပြောခဲ့တာပါ။အထက်လွှတ်တော်လူနည်းစုကောင်းဆောင် Chuck Schumer ကတော့ဒါကိုလက်မခံပါဘူး
။375 former federal prosecutors looked at the Mueller report.
လူလာရဲ့စီရင်စာပေါ်မှာအရင်အစိုးရပြောင်စုရှင်းနေ385ယောက်ကလိလာသုံးသပ်ပြီးတော့သမ္မတရဲ့လိုရဟာကြီးလေးတဲ့ပြစ်မှုမြောက်တယ်။တရားစီရင်ရေးကိုနှောက်ယှက်ရရောက်တယ်လို့လူသိရှင်ကြားပြောကြားခဲ့ကြပါတယ်။တကယ်လို့သူဟာသမရဖြစ်မနေဘူးဆိုရင်အဲ့ဒီအစိုးရရှိနေတွေကသူ့ကိုတရားစွဲဖို့အကြံပြုကြမှာဖြစ်ပါတယ
်။သမရဟာ Richard Nixon တို့က Watergate ပြဿနာနဲ့ပတ်သက်လို့သူ့မှာအပြစ်ရှိတယ်ဆိုတာဖော်ထုတ်ဖို့အချိန်ယူခဲ့ရတာကိုဒီမိုကရက်ခေါင်းဆောင်တွေကထောက်ပြကြပါတယ်
။ That moment of truth came after months and months and months of investigation.
စုံစမ်းမှုတွေကိုလတွေနဲ့ချီးပြီးတော့လှုပ်လာခဲ့ပြီးမှအမှန်တရားပေါ်ပေါက်လာခဲ့တာပါ။အမှန်တရားကလည်းရှင်းရှင်းကြီးကိုပေါ်လာတော့တာပါ။
American Democracy မှာအနာထိန်ကြီးဖို့တာဝန်ရှိတဲ့လွှတ်တော်ရဲ့လုပ်ရက်တွေထိခိုက်အောင်သမ္မတကလုပ်နေတယ်လို့ဒီမိုကရက်အမတ်တွေကဆက်ဆွဲနေကြပါတယ်။သမ္မတဘက်ကလည်းဒီမိုကရက်တွေဟာနိုင်ငံရေးရည်မှန်းချက်နဲ့သူ့ရဲ့သမ္မတသက်တမ်းနှစ်နှစ်ကိုစုံစမ်းမှုနဲ့အချိန်ဖြုန်းခဲ့တယ်လို့ပြောနေပါတယ်ရှင
်။မဆင်မြန်မောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်နေမှာတော့လူလူချမ်းမာရေးမြမရေးတုံသက်ချက်နဲ့အာကစားသတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။အခုပုဂ္ဂိုလ်နေညံနေပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦးမယ်ရှင
်။ပါကစ္စတန်နိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့လာဟောမြို့ကဖျားချောင်းပြင်ပမှာဒီနေ့စောပိုင်းပောက်ကွဲမှုဖြစ်ရာကလူရှိဦးထင်မနေသေဆုံးပြီး20ရောက်တန်းရသွားပါတယ်။ဖျားချောင်းဝင်ဝအနီးရပ်ထားတဲ့ခရီးကားစင်းကိုပြစ်မှတ်ထားဝင်ရတဲ့တိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးတဲ့အကြောင်းနဲ့အခင်းဖြစ်ရာပန်ချက်ပြင်းနဲ့စုံစမ်းရေးအရာရှိချုပ်ကပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ1985ခုနှစ်1994ခုနှစ်အတွင်းသူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ1ဘီလီယံကျော်ဆုံးရှုံးခဲ့တာကြောင့်အဲဒီစနစ်တာကာလအတွင်းရှင်းနေအတွက်အစိုးရစီကနေအခွန်ကင်းလွတ်ခွင့်ရခဲ့တဲ့အကြောင်းအမေရိကန်ကနယူးယောက်တိုင်းစင်စာကြီးကမနေ့တုန်းကပဲဖော်ပြလိုက်ပါတယ်။သမ္မတထရန့်ကတော့သူကကိုယ်ပိုင်ဆွမ်းဆန်းတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်လာသလိုအပေးယူလုပ်တဲ့နေရာမှာဆရာစုဖြစ်တဲ့အကြောင်းပြောဆိုထားပေမဲ့လည်းခွန်မှတ်တမ်းတွေကလုပ်ငန်းတွေမှာရှုံးပေါ်တဲ့အကြောင်းပေါ်ထွက်လာတာလည်းဖြစ်ပါတယ်။အမေရိကန်နောက်ပိုင်းကော်လိုရာဒိုပြည်နယ်ကကျောင်းတရားမှာမနေ့ကကျောင်းသားနှစ်ယောက်ရဲ့ဖိကတ်မှုကြောင့်အတန်းဖော်တယောက်သေဆုံးပြီး၈ယောက်ဒဏ်ရာရတဲ့ကြောင်းအနာဘယ်နေကပြောပါတယ်။ပြည်နယ်မြို့တော်ဒါဗာတောင်ဘက်က Highlands Ranch စတန်ကျောင်းဝင်းထဲကနှစ်နေရာမှာဖိကတ်မှုဖြစ်ပွားရာကထိခိုက်သေဆုံးခဲ့ကြတာပါ။နိုင်ငံတော်လျှော့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်နှစ်ကြာခံနေရတဲ့ရိုက်တာတင်းတော့ကိုဝါလုံးနဲ့ကိုချော်ဆိုးတို့တမန်ရဲ့လူငင်းချင်းတော်ကိုအမိန့်နဲ့လွတ်မြောက်လာတဲ့အပေါ်အမေရိကန်သမ္မတအင်ပီရိုကကြိုဆိုလိုက်ပါတယ်2019ဒီဇင်ဘာလကလေးကရပ်ပေါင်း900ကျော်ဖမ်းဆီးခံရပြီးနောက်အခုခါမိသားစုနဲ့ပြန်လည်စုံစည်းဝင်ရခဲ့တဲ့အပေါ်ဝမ်းမြောက်မိတဲ့ကြောင့်မနေ့တုန်းကပဲအင်ပီရိုကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်
။မေလ၈ရက်ဗုဒ္ဓဦးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်ရှင်။အခုအသံလွှင့်နေတဲ့ Radio အစီအစဉ် PPJ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VO သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုအပိနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington. From Washington.